င်္ဂလာပါရှင်။ VOA American တိုင်းရဲ့2020ပြည်နှစ် January 9ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးတင်မှမှုတွေကြုံနေရတဲ့အီရန်နိုင်ငံဘက်ကအလျှော့ပေးသွားပုံရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့မိန့်ခွန်းမှာပြောဆိုထားပါတယ်။မကြာခင်မြန်မာနိုင်ငံကိုလာမယ့်လို့သတင်းထွက်နေတဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်တွင်တနင်္ဂနွေညသဘောတူညီချက်တွေလက်မှတ်ရေးထိုးပြင်မယ်လို့မျှော်လင့်ရပါတယ်။ဒီလိုထွက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးတော့မှာပါ
။အခုညနေပြင်ဆက်ပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာလေးထဲမှာတရုတ်သမ္မတရှီချင်းဖင်ရဲ့မြန်မာပြည်ခရီးစဉ်အတွင်းစီးပွားရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိကြောင်းစီးပွားကုသဝန်ကြီးကအခုလိုအတည်ပြုပါတယ်
။တရုတ်သမ္မတကြီးနဲ့အဖွဲ့ရောက်မယ်ပေါ့။အပြန်လာနားလည်မယ့်စာချုပ်ကတော့ထိုးကြတာပေါ့လေ။တရုတ်ဘက်ကလည်းအင်္ဂါတို့ကုန်စည်ဒီဝယ်ထဲမှာသူရဲ့ဒီကန်တမက်ချီယာ
ပြည်ထောင်စုဝန်ကြီးဒေါက်တာတန်မြင့်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။ငြိမ်းချမ်းရေးဆွေးနွေးကြမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအစိုးရကတီးခြားဆွေးနွေးမယ်ဆိုပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတပ်ပေါင်းစုသာဆွေးနွေးမှာဖြစ်တဲ့အကြောင်းပြောနေပါဗျ။ထိုင်းနိုင်ငံသားတွေရဲ့ကိုယ်ပိုင်အသေးစားလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုနေကြတဲ့နိုင်ငံခြားသားတွေကိုထိုင်းနိုင်ငံရဲ့အလုပ်လုပ်ခွင့်ဆိုင်ရာကန့်သတ်စီမင်းအရာစတင်ပြီးတော့အရေးယူတော့မှာဖြစ်ပါတယ်။ဒီလိုသတင်းလာရင်းမတိုင်ခင်အခုအရင်ဆုံးကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်တပ်ဖွဲ့ရဲ့ခြေစိုက်ထားတဲ့ UN နိုင်ငံကစစ်ကမ်းတစ်ခုကို UN နိုင်ငံကပက်ထိန်တန်မစ်ဆိုင်းတုံးတရားစင်ကျော်နဲ့ပစ်ခတ်ခဲ့ရတဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နိုင်ငံကိုမင်ငွန်းပြရမှာ UN ဘက်ကအလျှော့ပေးစာပို့ရတဲ့အကြောင်းပြောလိုက်ပါတယ်။ကျူတင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့ UN တပ်ဖွဲ့တွေအသေးပြောက်မရှိခဲ့ကြောင်းနဲ့ထိခိုက်ပျက်စီးမှုနေပါတဲ့အကြောင်းပြောဆိုသွားတာပါ။အများအယုံဆက်ခံခဲ့ရတဲ့သမ္မတရဲ့မင်ငွန်းမှာတော့ UN ရဲ့တက်ခိုက်မှုကိုစီးရီးရာတုံ့ပြန်မှုမပြောခဲ့ပေမဲ့ UN နိုင်ငံရဲ့စီးပွားရေးထိနာနေတဲ့ပိတ်ဆို့တန်ခတ်ရည်ရွယ်မှုတွေကိုနောက်ထပ်တိုးမြင့်ချမှတ်သွားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။ UN နိုင်ငံကကုတ်စ်အထူးတပ်ဖွဲ့တမူကာဆန်ဆူလမနီကိုအမေရိကန်ကတုတ်တင်ခဲ့တဲ့အပေါ်လက်တုံ့ပြန်မဲ့အကြောင်း UN ခေါင်းဆောင်တွေခရီးပြုခဲ့ပြီးတဲ့နောက် UN နိုင်ငံတွေကစစ်ကမ်းတွေကို UN ကမစ်ဆိုင်းတွေနဲ့ပစ်ခတ်ခဲ့တာပါ။ UN ထိတ်တန်းတမူကတော့အကြမ်းဖက်မှုတွေကိုစီစဉ်နေသူတူအဖြစ်သတ်မှတ်ပြီးသမ္မတထရန့်ကတုတ်တင်ရှင်းလင်းမှုအမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ထူးသမ္မတမိုက်ပင်းစ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကာဝေးဝန်ကြီးမတ်ကက်စပါနဲ့စစ်ပတ်ဆိုင်ရာထိတ်တန့်ခေါင်းဆောင်တွေချန်ပြီးအင်ဗီရိုမှာပြောကြားခဲ့တဲ့မင်ကွန်းမှာတော့အရှိလက်ပိုင်းရေးရာတွေနဲ့ပတ်သက်လို့မြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုးကပုံမှန်ပူးပေါင်းဆောင်ရွက်လာအောင်တိုက်တွန်းမှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ UN Nuclear ရေးကမ္ဘာအင်အားကြီးငါးနိုင်ငံနဲ့ UN တို့ကြား2015ခုနှစ်ကသဘောတူညီချက်ကိုဆွလွတ်ပြီးအမေရိကန်ရဲ့ဦးဆောင်မှုမှာပူးပေါင်းဖို့လဲစာချုပ်ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ဗြိတိန်၊ဂျာမနီ၊ပြင်သစ်၊ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့ပဂရိချင်းတွေကိုလက်ခံကြဖို့လဲသမ္မတထရန့်ကပြောဆိုသွားပါတယ်
။အီရန်နဲ့အမေရိကန်နိုင်ငံကြားအခြေအနေတင်းမာနေချိန်မှာအမေရိကန်သမ္မတအနေနဲ့စစ်ရေးနဲ့ဖြည့်ရှင်းအဖြေရှားတဲ့နှီးကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲမဲ့ဆုံးဖြတ်ချက်မှာအီရန်ကိုလွှတ်တော်ကစစ်မကြေညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်တပ်တွေအနေနဲ့အီရန်အပေါ်စစ်မတိုက်နိုင်အောင်တားမြစ်ထားမှဖြစ်တဲ့အပြင်အမေရိကန်ပြည်ထောင်စုအမေရိကန်ပိုင်နက်တွေနဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မဲ့ရန်ကိုစစ်ရေးနီးနဲ့မဖြစ်မနေကာကွယ်ရမယ့်အခြေအနေမရောမချင်းသမ္မတထရန့်အနေနဲ့စစ်တိုက်ဖို့အမိန့်မပေးနိုင်အောင်လို့ဒီဆုံးဖြတ်ချက်ကတားမြစ်ထားမှဖြစ်ပါတယ်။ဒီကနေ့မဲခွဲမဲ့အစီအစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထုတ်ပြန်ကြေညာချက်ထဲမှာအီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလီမာနီကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တပ်ဖြတ်မှုမလုပ်ခင်မှာလွှတ်တော်ကိုကြိုတင်အသိမပေးခဲ့တဲ့အပေါ်ထရန့်အစိုးရကိုဝေဖန်ထားပါတယ်။အမေရိကန်တပ်တွေနဲ့တပ်တမန်တွေအတွက်အန်ဒီအေများစီတဲ့အင်အားအလွန်အမင်းသုံးရန်စတဲ့လုပ်ရက်ဖြစ်တယ်လို့ဖော်ပြပြောဆိုထားပါတယ်။နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်တင်းမာမှုတွေပြေလျော့စေမယ့်မဟာဗျူဟာကိုလွှတ်တော်နဲ့အတူအစိုးရကလက်တွဲဆောင်ရွက်ဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။အမေရိကန်ရဲ့ကမ္ဘာကြီးမှာနောက်ထပ်စစ်ပွဲမရှိသင့်ဘူးလို့သူကဆိုပါတယ်။ဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီဥပဒေချမ်းကိုလွတ်လပ်ကူကူအတည်ပြုနိုင်မှာဖြစ်ပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြရင်တော့အတည်ပြုနိုင်မလားဆိုတာမသိနိုင်သေးပါဘူး
။ UN နိုင်ငံတကြီးရဲ့မြို့တော်လေယာဉ်ဝင်းကနေပြန်ထက်ပြီးမကြာခင်မှာပဲပြစ်ချက်သွားခဲ့တဲ့ Ukraine ခီးစဉ်တွေလေယာဉ်နောက်ပြန်လဲကိုကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေယာဉ်မှုကဆက်သွယ်အကြောင်းကြားတာမရှိခဲ့တာကိုခဏဦးစစ်ဆေးချိန်မှာတွေ့ရှိတဲ့အကြောင်း UN စုံစမ်းစစ်ဆေးသူတွေကပြောပါတယ် ယူအန်ရပ်ပလီယောင်ဖွဲ့ရဲ့ကနေဥစစ်ဆေးချက်အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကလေယောင်ပိုင်လေယာဉ်ဟာပြတ်မကျခင်မှာမီးလောင်နေရအောင်မြေပြင်ပေါ်ကလူတချို့နဲ့အနီးအနားကလေယာဉ်တွေကတွေ့ရှိခဲ့ရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူကရိန်းနိုင်ငံ KF မြို့ကိုပြန်ထမ်းမဲ့လေယာဉ်မနေ့ကပြတ်ကျရာကဖြီးတယ်169ယောက်နဲ့လေယာဉ်ဝန်ထမ်း9ဦးစလုံးသေဆုံးသွားတဲ့အတွက်ဒီနေ့ကိုဝန်ထမ်းထိမ့်မဲ့တတ်မှတ်ဖို့လေယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကကြေညာခဲ့တာပါ။ဒီဆုံးသူတွေထဲမှာတော့ယူရိုနိုင်ငံက82ယောက်၊ကနေဒါက63ယောက်အပြင်ယူကရိန်း၊ဆွီဒင်၊အာဖဂန်နစ္စတန်၊ဂျာမနီနဲ့ဗြိတိန်နိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ကနေဒါနိုင်ငံအော်တိုဝါမြို့ကလွှတ်တော်မှာတော့ဝန်ထမ်းချင်းအထိမ့်မှတ်အဖြစ်နိုင်ငံတော်အလံကိုတိုင်ဝမ်လွှင့်ထူခဲ့ရပါ။နှစ်ပေါင်းများစွာအတွင်းတနေ့ထဲမှာလူများဆုံးတည်ကြည်ခဲ့ရတဲ့အဆိုးဆုံးဖြစ်ရတဲ့ဝန်ထမ်းတုံ့လုံးမှုရဲ့အကြောင်းလည်းဝန်ကြီးချုပ်ဂျက်ဆင်ထူရိုကပြောပါတယ်။လေမော်မှာလိုက်ပါလာတဲ့ခီးတွေက138ယောက်ဟာကီယက်မြို့ကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုဆက်လက်ပြန်တမ်းဖို့စီစဉ်ထားပြီးအများစုကလည်းဆောင်းလင်းကာလကြောင်းအားရင်မှာယူရိုနိုင်ငံကိုခဏပြန်ရတဲ့ကြောင်းသားတွေဖြစ်ကြောင်းလည်းကနေဒါဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။လင်းပြကြတဲ့အကြောင်းရင်းကိုသိနေအောင်စူးစမ်းရမှာကူညီဆောင်ရွက်သွားမယ်ဆိုပြီးတော့လေကနေဒါဝန်ကြီးချုပ်ကကတိပြုပြောဆိုထားပါတယ်။
ဩစတြေးလျနိုင်ငံကတောမီလောင်းနေတဲ့အရှေ့တောင်ပိုင်းဒေသတွေမှာဒီသတင်းပတ်နှောင့်ပိုက်ကြရင်ပြင်းထန်တဲ့အပူချိန်နဲ့လေပြင်းတွေတိုက်မှောင်မှုမိဘမကင်းတဲ့နေရာတွေကနေဒေသခံတွေကိုဘေးလွတ်ရာတိမ်းရှောင်နေကြဖို့အာဏာပိုင်တွေတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလုံးကမိုးဖွဲ့ဖွဲ့ရွာပြီးတော့အပူချိန်ရောကျသွားလို့တက်တရာရခဲ့ပေမဲ့တောက်ကြနေလောက်ရောက်ရင်အပူချိန်ဟာ30ဒီဂရီဆယ်လ်စီယပ်အထက်ပြန်ရောက်မယ်လို့ခန့်မှန်းထားပါတယ်။နိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့အတိုင်းအတာနဲ့တောမီတွေလောင်ကျွမ်းနေပြီးမိကြောင့်သေဆုံးသူဟာအခုချိန်ထိ28ယောက်ရှိနေတယ်လို့အင်ဂျင်2000ထက်မနည်းဆုံးရှုံးခဲ့တယ်လို့ဝင်းကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောကြားခဲ့ပါတယ်။လာမယ့်2ရက်အတွင်းအပူချိန်နဲ့လေတိုက်နှုန်းခန့်မှန်းချက်တွေကြောင့်မိဘအန္တရာယ်ထပ်ဆိုးလာနိုင်တယ်လို့ဝင်းကြီးချုပ်ကတတိပေးပါတယ်။ New South Wales, South Australia နဲ့ Victoria ပြည်နယ်တွေမှာတောမီတွေဆက်လောင်ကျွမ်းနေတာပါ။တောမီတွေကြောင့်တောရိုင်းဒရိတ်ဆန်တန်း1000ထက်မနည်းသေချေဒဏ်ရာရခဲ့တယ်လို့ Sydney တက္ကသိုလ်ကဂေဟဗေဒပညာရှင်တွေကခန့်မှန်းထားပါတယ်။လောလောဆယ်အထိမီးနဲ့ပတ်သက်တဲ့အာမခံရောကြီးဒေါ်လာတန်း900ဘူးလောက်အရောတောင်းခံထားကြတယ်လို့ဩစတြေးလျအာမခံကောင်စီကပြောပါတယ်။ဩစတြေးလျတောမီကထွက်တဲ့မီးခိုးမျိုးတွေဟာအင်းနီးဇီးနယူးဇီလန်နိုင်ငံသားမကဘရာဇီးလနိုင်ငံအထိပြန့်နှံ့ရောက်ရှိနေပါတယ်။တောမီတွေလောင်လေးရှိတဲ့ရာသီမရောက်ခင်ပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကဩစတြေးလျမှာတောမီတွေဆလောင်နေတာဖြစ်ပြီးတော့အခုလိုထိမနိုင်သိမရတောမီတွေလောင်နေရတာဟာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ကြောက်ကြောင့်ဖြစ်တဲ့ဆိုတာတန်တရားဖြစ်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
် VOE American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15963ရလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
။ Feel American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်မြန်မာနိုင်ငံကိုအလဲပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခေစဉ်တွင်နိုင်ငံခြားသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့မျှော်လင့်ထားတဲ့အကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကနေပြည်တော်မှာသတင်းထုတ်တွေကိုပြောဆိုလိုက်ပါတယ်
။ဟိုဒီနေ့မြန်မာနိုင်ငံကြီးကြီးကြီးကြီးရှိတဲ့ခါကျတော့လုပ်ငန်းတွေအပြန်အလှန်လုပ်ပြီးတော့အဲကွန်ပျူတာနဲ့ညီညီမျှစာပြုတ်တွေကတော့အစင်လာထိုးကြမှာပေါ့လေဒီကြည့်ရတဲ့ခါကျတော့
ရှိတဲ့ပြတ်တောက်ကြနဲ့ဆင်းရဲနေဒီမှာမြန်မာနိုင်ငံကိုလာမယ့်အကြောင်းသတင်းတွေထွက်နေပေမဲ့နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်ကူတွေကိုထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။သတင်းတွေထွက်နေတဲ့အတိုင်းသာမှန်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတဖြစ်2013ခုနှစ်မှာတာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအချိန်မြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်မဲ့ခီးစဉ်ဖြစ်နေထူးခြားလိမ့်မယ်လို့လည်းအကြေခတ်တွေကမျှော်လင့်နေကြတာပါ။ခုခီးစဉ်တွင်နိုင်ငံနယ်စပ်ဒေသကလက်နက်ကင်ပြပခတ်တွေပါဝင်မြန်မာနိုင်ငံရဲ့ရင်းနှီးလုပ်ငန်းစဉ်တရုတ်နိုင်ငံကကောင်တဲ့ပေါ်ကိုကျူးပန်းနေတဲ့ကမ္ဘာလန်းစီမံကိန်းရက်ဆိုင်ထားတဲ့မြစ်ဆုံရေရလက်ဆက်စီမံကိန်းပါဝင်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးကောင်းဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရှီချင်းပြည်ဟာတရုတ်နိုင်ငံရဲ့ဒုသမတတာဝန်ယူထားစဉ်2009ခုနှစ်တုန်းကလည်းတရုတ်မြန်မာဆက်ဆံရေး290ပြည့်ထိမ့်မှတ်ဖြစ်နေမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်ခဲ့မှုပါတယ်။
တရုတ်နိုင်ငံလူခွင့်ရေးအချိုးဖောက်မှုတွေကြောင့်တရုတ်ပေါ်တန်ခတ်အရေးယူဖို့အမေရိကန်လွှတ်တော်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။တရုတ်လူ့ခွင့်ရေးဆိုင်ရာလွှတ်တော်မူဆောင်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအမေရိကန်တာဝန်ရှိသူတွေအနေနဲ့ကုန်သွယ်ရေးကိစ္စအပါအဝင်တရုတ်အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာလူ့ခွင့်ရေးစိုးရိမ်မှုတွေကိုထပ်တွက်ဖို့လဲတောင်းဆိုထားပါတယ်။ Asian Kaza Dre Lilare, Natal Sashi August Kani, Natal Sako August Lati, Tio Nanga Lu Queen Yene, Diaudi, Somo Huchini Repo Solarello, Asian Kazarema Popia Tavare, Pada Ilunesure, Alodama Ye Sayani Dure, Tanela Mari Bon, Ning Nene at Jan Atesai Apien. Shenjandi Daga, Lunezu Wiga, Muslim Yapo, Pine de Luya Dugole, Saint Kandarema, Jemjem Popia Tavare, Wigari Bodio Anabinia Luya Ha, Luda, Munezu, Bodjulone, Jimu Nyanai Nello, a Saint Kanzaga Biovare, Tione Gondoisa Yan, Nina needed American Dawin Shidri Abawin, American Suya Nine, Tione Sunu de Kama, the Nello La Queen, Lulasa Topo, Joso Guine, Tio America, Joe Siwan and Sunrani de Kisariguba, Desimon Matet, Twin Suinu de Nello, but who nega Tobian, Ludo Sien Kazarema, Dido Tabare, Tia Sien Kazaha, Nadamu Machidalu, Jomji Lakanazia, Jalem Shiu, Lodio Suya Bagaro Tobiamare, America and Nine, Golu Kuye, Sienigo, Pian Tonga Titin Jaune, Tio Gum, Homama, Susweni Larigu, Yabalu, Jonang and Jaitana, Bioguya, Ganshanga, Dimitrin Sachin, Wemma, Joja Bavare.
American and Tioning and Chapsamasin, Conway's voting chair, Lemma Yetu, Tioning a CYS and Chicka Lue, she then put American Piazu, Tomacho, Tio Suyaga, Tigne Pure Pare, Tony Chulapid Lue Nine, Nanang and Jaga, Conway Petanarigo, Cinema Chibi, the voting chair, Lemma Yetu, Canaule, Tayapo, Chia, Tio Kutayanwe, Unitanaga, Pramazonchi, Tio Winchina Ladaba, Piga out of La Runga, Pramasin, the voting chair, Yashi, Chachina, Vina Mave, American Beca, Tio Tungo Nipo,
ကုန်တုကောင်မဲ့အစီအစဉ်တွေကိုရွှေ့ဆိုင်းခဲ့တာလည်းဖြစ်ပါတယ်။ဂျပန်ကားကုမ္ပဏီနစ္စန်ဥက္ကဋ္ဌဟောင်းကာလော့စ်ကောင်းကသူ့အနေနဲ့ဂျပန်နိုင်ငံကနေထွက်ခွာခဲ့တာဟာဂျပန်နိုင်ငံရဲ့တရားစီရင်စနစ်မျှတမှုမရှိတာကြောင့်လို့ပြောခဲ့တာနဲ့ပတ်သက်လို့ဂျပန်တရားရေးဝန်ကြီးကဒီကနေ့အထူးသတင်းစာရှင်းလင်းပွဲပြီးတော့ လောက်ပြီးတောင်းပြန်ပါတယ်ဂုံးဟာတရားဥဂျပန်တရားရေးစနစ်ကိုအမျိုးမျိုးဝေဖန်ပေမဲ့သူ့ရဲ့ဆွဆွဲချက်တွေကအခြေမြစ်မရှိဘူးလို့တရားရေးဝန်ကြီးမိုရီကပြောပါတယ်ဂုံးရဲ့ဝေဖန်မှုတွေကြောင့်ကမ္ဘာတဝမ်းမှာဂျပန်နိုင်ငံရဲ့တရားရေးစနစ်အပေါ်အမြင်မှားမှဆိုတဲ့အတွက်အခုလိုထူးတလဲသတင်းစာရှင်းလင်းပွဲလုပ်ရတာဖြစ်ကြောင်းလည်းတရားရေးဝန်ကြီးကပြောသွားပါတယ်လက်ဘနွန်နိုင်ငံဘေရုတ ီကြောင့်ပြောဆိုထားပါတယ်။နစ္စန်ကားလုပ်ငန်းဝင်ငွေကျဆင်းလာတာဟာ2018နိုဝင်ဘာလမှာသူ့ကိုတမင်အကွက်ဆင်ဖမ်းဆီးခဲ့တာလို့ကုန်းကဆွဆွဲပေမဲ့ဂျပန်အစိုးရရှေ့တွေကတော့ဒါဟာမမှန်ဘူးလို့ပြောပါတယ်ရှင်
။ကြာသပတေးနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆွေမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထဲမှာတော့အရင်ဆုံးတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်အကြောင်းနဲ့စပါမယ်။တရုတ်သမ္မတရှီကျင်းပင်ဟာဒီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်။တရုတ်သမ္မတခီးစဉ်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့တဲ့တင်ဟာပြီးခဲ့တဲ့ရက်အတော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ
်တရုတ်သမ္မတကြီးနဲ့ဖွဲ့ဒါမြန်မာဘုရောက်မယ်ပေါ့လူကြီးတွေရောက်တော့အပြာနာနားလည်မဲ့စာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဟိုတော့ဟိုဒီစီဝါရဲ့အပြန်လာပူပေါင်းဆောင်ရလည်းမှုဒါကတော့ဟိုဒီနေ့မြန်မာလည်းကြီးကြီးကြီးမရှိတဲ့ခါလည်းပေါ့လုပ်ငန်းနဲ့အပြန်လာတော့တော့ဒါကွန်ပျူတာနဲ့ညီညီနဲ့စာပြုတ်တွေကတော့အရှင်သာထိုးကြမှာပေါ့လေဒီကြီးကြတဲ့ခါကျတော့အားလုံးကတော့ကောင်းတဲ့အရာလေးပါပဲနေဒီဥပ္ပကအင်္ဂလိုကုန်စည်ဒီဝရမှာသူရဲ့ဒီအထွေထွေအဲဒီဒီကန်တာမက်ဆီယာကပြချော့တာရှိပါတယ်ဒါတော့ကုန်တယ်ရတော့အဲကျုပ်တက်လာမယ်အလားလာရှိပါတယ
်ကျုပ်သမရနဲ့အဖွဲဟာဘယ်နှစ်ဘယ်ရက်မှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတညာအိတ်ခီးစင်တာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာသုံးသက်သူဦးမမောင်ဆိုတော့တရုတ်သမ္မတခီးစဉ်ဟာ One Road One Belt ကခေတ္တပိုလမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းသုံးသက်ပြောဆိုပါတဲ့
ကျွန်တော်တို့ရေဦးရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်တွေဗမာပြည်သူတို့ရထားတာလေသူတို့တကအိုအိုအားတို့အားတို့ညာတို့သူတို့ဒီမျိုးစုံသုံးပြီးပြောတာပေါ့နော်ဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆ
ွေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနေကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့နေဆက်စီပွားရေးကုန်သွယ်ရေးစုံတွေပေါ့ခံလိုက်ပြီးလွှဲကျဲမူဆဲချင်းရွှေရောစတဲ့နေဆက်စီပွားရေးကုန်သွယ်ရေးစုံအနေနဲ့ပတ်သက်တဲ့ဒီဥပဒေတွင်ချက်လက်မှတ်ထိုးဖို့ရှိတယ်လို့သုံးသပ်ရစရပါတယ်
အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတိုးမြင့်ဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR တွေရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်တရုတ်သမ္မတရှီကျင်းပင်ဟာ2009ခုနှစ်ဒုသမ္မတတာဝန်ထမ်းဆောင်စဉ်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးပြီးမြစ်ဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်မကြာမီလာရောက်မဲ့ခီးစဉ်ဟာကျောက်သမရတူအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ
်။သရရှင်များရှင်ကျောက်သမရရှိချင်းပင်မကြာခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမရအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် you ရဲ့ email လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွဲနိုင်ကြပါရဲ့ရှင်အခုတနိုင်ငံလုံးအပြစ်ရရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘက်ကိုအလှည့်ပေးကြပါတယ်ဇန်နဝါရီလ၈ရက်နေ့ကကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ရဆဲရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးညှိနှိုင်းအစည်းအဝေး GICM အဖွဲ့မှင်ကမှ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုအပ်ရင်တဖွဲ့ချင်းတိကျစီဆွေးနွေးနိုင်ဖို့တကားဖွင့်ထားတဲ့အကြောင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ရက်အတိအကျမသိရသေးပေမဲ့လက်ရှိအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေစေမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တဖွဲ့ချင်းဆွေးနွေးမှာမဟုတ်တယ်လို့တပ်ပေါင်းစုနဲ့သာဆွေးနွေးလိုကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါမြောက်ပိုင်းညောင်မှာမိတ်တုံးဖွဲ့မှာပါဝင်တဲ့အပြစ်မရသေးတဲ့တိုင်းရင်သားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစိုးရနဲ့တဖွဲ့ချင်းဆွေးနွေးဖို့အစီအစဉ်မရှိဘူးလို့ရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အရင်လို့ကျွန်တော်တို့ဒီမြောက်ပိုင်းမှာမိတ်နေနဲ့ကျွန်တော်တို့ထုတ်ပြန်တယ်ထုတ်ပြန်ချက်ရှိရကြဒါကျွန်တော်တို့မြောက်ပိုင်းမှာမိတ်နေနဲ့ကတော့ဒါတဖွဲ့ချင်းမဆွေးနွေးဘူးတပ်ပေါင်းစုနေနဲ့ဆွေးနွေးမယ်ဆိုတဲ့ဥစ္စာတွေကကျွန်တော်တို့ထုတ်ပြန်တာရှိတယ်ဘုရားရှင်ကလည်းအဲ့ဒီလူတိုင်းကိုဆက်လက်ပြီးတော့ဒါရပ်
GICM ဖွင့်မိတ်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေလိုအပ်ရင်တဖွဲ့ချင်းတရားဆွေးနွေးနိုင်ဖို့အစိုးရအနေနဲ့တကားဖွင့်ထားတယ်လို့ပြောကြားသွားခဲ့တာနဲ့ပတ်သက်ပြီး AA ကလက်မခံတယ်လို့မြောက်ပိုင်းညင်တော်မှာမိတ်နောက်တစ်ခုဖြစ်တဲ့တမ်းမလောင်တပ်ဖွဲ့ TNL ကလည်းတပ်ပေါင်းစုနဲ့တာဆွေးနွေးသွားမယ်လို့ TNL ပြန်ကြားရေးတာဝန်ခံပူမှုတိုင်ကျော်ကဆိုပါတယ
်ဒီနေ့ဆွေးနွေးဖို့တော့ဒါကလည်းဒီကနေ့ရက်တိချက်ရှိပါတယ်ဒီကရရဆဲဖို့တော့ကျွန်တော်တို့ဒီပေးပါနော်ကျွန်တော်ပေါ်လီပွိုင်းနဲ့ကျွန်တော်တောက်ချက်ဒီကိစ္စဆွေးနွေးနေတယ်ပြောနေတယ်။ဖားကြရလဲကျွန်တော်ဒီပြောင်းစုအချိန်ကြီးဆွေးနွေးရဖို့ဆက်တာကျွန်တော်အဖြစ်အစီခွင့်လက်ရှိတယ်။ကျွန်တော်အဲ့ရတိချက်ကအခုဒီတဲ့အဲ့ဒါမှရှိပါသေးတယ်။ဒီဆွေးနွေးဖို့တကယ်တကယ်ဖြစ်ချင်နေတော့အပေါ်ဖွဲ့တဲ့နည်းပင်ပူဆောင်တဲ့ဒီချေနေနေတဲ့အားလုံးပါဝင်ဖို့တဲ့အားလုံးကိုသိခေါ်ဆွေးနွေးထားလို့ရှိရင်လည်းပြီးရှိရမယ်နော်။
Kachin Lulay for Kayan, you pay his wish to Tubu Muji no Bugado, Kailo Nilo, Kohuya Sumia Chego, Matishi, they will look your way. And see, if you let mammy, you two nine did it. Let's see, your pine man may poor win if you did. You can then again eat up where Tamlong Tapwell D and L. Kukan Tapwell MND Iduha. Yamasitan see ye team on his FB, Kayan Uguchin Lulay Puegaro, Yamasitan, Yampa Yanka, Taipwe, Chipwani Rava. Tabian to Ansan Sujigani, Lenakan, Privokari, Miala than a Patalu, Yishima, Pesa Yataha, Taina Rune, Taina di Raduma, Vepsida Surago, Tila Mapidello, Josu Kedalu, Tita Puerto, Pima Piduri, Togades the Kama, Sensi Yendi Tanjaya Jaune, Lenakan, B, Atache Yura Muha, Nangaya Piatanadu, Kishinaima, Hobulule, Tatuin Josu Kevare, Tipiosu Chapo, Lemakan Bulu, Yakan Lenakan, Ipo, Piohuya, Kantukaga, Piovare.
ကျွန်တော်တို့ဘာကြတဲ့ဟိုလက်ခံမကြမရှိဘူးကြာဒါကြောင့်လို့ဆိုလို့ရှိရင်တော့ရခိုင်မှာနေပြီးတော့ဒီမြောက်ခံနေစေလုံးလုံးဘာတို့ကိုမှတိတိမမရှိသေးတာမရှိဘူးဒါပေမဲ့လို့ရခိုင်ဒေသကနေပြီးတော့မြမကြီးမှာဒီတရားအစီအစဉ်ကိုရှင်းပြရခိုင်ပေါ့ဗျာနော်ဒါတော့ရိုးစုခဲ့ပြီလို့နော်တိုက်ပွဲမရှိတဲ့အကြောင်းမို့လို့ချွမ်းတာတွေဆိုတဲ့ဥစ္စာတော့ကျွန်တော်တို့လက်တာမတရားဘူးဗျာ ဉာဏ်နဲ့နည်းနဲ့အသေးသေးချင်းချင်းလို့ဆိုလို့ရှိရင်လက်ရှိရှိနေတဲ့ဓမ္မလက်နက်ကြိုက်ဖို့ကိုနော်ဘယ်လိုသင်ကြားမလဲဆိုတဲ့ဥစ္စာကဒါအဓိကကြတဲ့ဥစ္စာရှိတယ်။ဓမ္မပီးနိုင်ငံရေးမှာနော်ဘေးတိုင်းဒါလက်နက်ကြိုက်အဖွဲ့အစည်းကမှငွေပြည်တော်စုကိုငင်းပေးတာမရှိဘူး။အခုလက်ရှိရှိနေတဲ့ဒီဓမ္မစစ်တပ်ကနေပြီးတော့ဒီတိုင်းဒါဒေသတွေမှာဘယ်လိုဒီစုတွေနဲ့ပြတ်နာဖြစ်တ
Sunni put to a Dilu Paco Nidane Mabibe, Taina di Dadema, Tamrogani, Tosiku, Yatapu, Lua Delule, Kandukaga, Piovare, Tanangan Lokika Takamu Yasayi, the Bodu Sacho and Sigo, Tamra Hong Utaise, Suya Letema, Taina Lanaka, Pua Shipuan, Lema Yitun and Kadalu, Akuto on Sansuji Usande, and the Suya Letema, Taina Lanaka, Puena Pueda, Nauta Lema Yitun and Kedawa.
ဒီလကုန်ပိုင်းမှာအပြေးမရနိုင်သေးတဲ့လက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံသွားမယ်လို့သတင်းတွေပေါ်ထွက်နေပြီမဲ့ညပိုင်းမှာမေးဖွဲ့တွေအနေနဲ့ကသဘောချင်းတွေ့ဆုံဆွေးနွေးမှာကိုလက်မခံတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာကိုနိုင်ကိုရင်ပြပြသွားတာပါရှင်ဖီယိုရဲ့ကြာတာပရင်းညနေခင်းစီစဉ်တွေနားဆင်နေကြတာပါအခုထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံသားတွေရဲ့အသေးစားကိုယ်ပိုင်လုပ်ငန
ကျွန်တော်တို့ကိုမစိုးအရေးယူနိုင်တဲ့ဥပဒေအရကျန်ရိုင်လ10ရက်ကစပြီးတော့ဘန်ကောက်မြို့နယ်တချို့ခရိုင်ဒေသတွေမှာစတင်စစ်ဆေးဖမ်းဆီးနေပါတယ်။ကိုပိုင်အိမ်ဆိုင်ဖွင့်လာလို့သဘင်ညှက်တာလို့လုပ်ငန်းမျိုးတွေကိုလုပ်တဲ့ဘသူကိုမစိုးထိုင်းပန့်ဝင်ထောင်ငန်းငါးနေငါးသောင်းအထိတံဝင်နဲ့ပြည်နှင်တံပေးတဲ့အထိအရေးယူနိုင်တဲ့အကြောင်းထိုင်းအခြေစိုက်ပြီးဝေဒရင်တောက်မှတ်အေးအေးမှ
ထိုင်းမျိုးသားရဲတပ်ဖွဲ့ဝင်တွေပူပေါင်းပြီးနှစ်ထောင်မဆယ်ခုနှစ်ဇန်နဝါရီလဆယ့်နေ့ကနေစတင်ပြီးနိုင်ငံသားတွေလုံခြုံရေးဌာနလောက်ကင်မျိုးလုံနေသူရှိမရှိနေမြေလိုက်စစ်ဆေးဖော်ထုတ်မှုတွေတိုးပြီးလုံဆောင်လာတာပါအခုလိုမျိုးစစ်ဆေးမှုတွေကိုအထူးသဖြင့်မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံကလုံတမအများစုနေထိုင်နေတဲ့ဘန်ကောက်ပထုံးဌာနီနွန်ထပူရီခရိုင်နေမှာစတင်လုံဆောင်ပြ director Sucha Ponchain Wisakonga Janawaila Shia Nima Trin Dao Dibu Pyo Sugei Da Pshipa Re Shibyang Lo Dama Akun Ye Kun Ye Ye Okata Uong Jo Garo Akun Lu Pyo Pya Ma Re
Nenga Jada Shibyang Lo Dama Re Lo Lo Kuma Dutra Lo Nga Miu Sa Ya Tama Tara Re Nogu Leo Shina Bo No Adika Ro Belu Ha Miu Le Su Ro Kupan Siwa Yu Lo Kuma Dutra Kamiya Uma Jalan Jizang Ni Pua Me Jiri Yau Me Ro Nafa Santa Lo Nga Bo Jabi Ni ก็คงยังไม่รู้สึกอะไรจะโน้ตได้ยังไม่ได้ถึงจะเรียนเรื่องอภิญญาเรื่องนี้ไม่ได้มาพังทางอะไรขนาดนั้นก็เอาว่าลูกคุณยุบมาดูท่าเรื่องดีเพื่อจะจับตัวดีกว่าเราอย่างเว็บว่าจะโน้ตดีเพื่อจะอย่างเว็บเรื่องเราไม่ได้ถึงจะเรียนเรื่องนี้ถึงจะเรียนเรื่องอภิญญาเรื่องนี้ก็ไม่ส่วนในก็หลังมันมาพิสูจน์เลยเนี่ยมาเนื้อที่มีส่วนเนื้อที่มีวันเสาร์ที่เรียนยังสารมีรูดามีรูดว่าดีกว่าพันนะโอ้จะเราดูดีตรงเลยเนี่ยเรื่องยาวนะเรา
Director ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေအနေနဲ့ခွင့်ပြုထားတဲ့အလုပ်ကိုင်တွေကလွဲရင်ထိုင်းလူမျိုးတွေလုပ်ကိုင်နေကြတဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းမျိုးတွေကိုလုပ်ကိုင်မယ်ဆိုရင်ဒဏ်ငွေဘတ်ငွေ9000ကနေဘတ်ငွေ5000အထိငွေဒဏ်ကျခံရမယ့်အပြင်ပြည်နယ်တန်မှာအပေးခံရမယ့်ဥပဒေကိုထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုမျိုးအမိန့်ထုတ်ပြန်ထားပြီးမဲ့နိုင်ငံခြားသားလူသမားတွေဟာဥပဒေကိုမလိုက်နာပဲလုံဆောင်နေကြတာမျိုးတွေကိုတွေ့ရတဲ့အတွက်အခုလိုမျိုးဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပါတယ်အခုလိုမျိုးဥပဒေထုတ်ပြန်ထားပြီးမဲ့နိုင်ငံခြားသားလူသမားတွေဟာဥပဒေကိုမလိုက်နာပဲလုံဆောင်နေကြတာမျိုးတွေတွေ့ရတဲ့အတွက်အခုလိုဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပါတယ်ဦးအောင်ကျော်ကတော့ထိုင်းနိုင်ငံသားတွေအတွက်အလုပ်ကိုင်အခွင့်အလမ်းတွေရော့သွားမှဆိုတဲ့အတွက်အခုလိုမျိုးလုပ်တာဖြစ်တယ်လို့လည်းပြောပြပါတယ်
။သူတို့လည်းသူတို့နိုင်ငံသူတို့လူမျိုးတွေအတွက်သူတို့ဟိုကာဘာလုပ်ပြီးမှသူကဥပဒေကိုရေးဆွဲထားတာဖြစ်တယ်။အဲ့တော့ရွှေပြောင်းလို့တမားတို့ဒီလိုဒီလိုတွေမလုပ်နဲ့ဆိုတာသူတို့လူမျိုးတွေလုပ်တဲ့အလုပ်တွေရော့ပါသွားမှဆိုလို့သူကအဲ့ဒါကိုဟန်တားထားတဲ့သဘောပါ။
ထိုင်းနိုင်ငံထဲမှာမြန်မာလူသမားတရားဝင်ရောတရားမဝင်ပါသုံးသပ်ချက်မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပြီးဒီလိုထိုင်းအစိုးရတတ်မှတ်ထားတဲ့နိုင်ငံခြားသားမလုပ်ရအလုပ်မျိုးတွေကိုလုပ်ကြနေကြသူတွေထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဒါပေမဲ့အဖမ်းခံရသူဘယ်နှယောက်ရှိနေပြီလဲဆိုတာကိုတော့ထိုင်းအနာပိုင်းဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
မအေးအိမ်မှာပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်းစီစဉ်တွေမှာတော့မြမရေးတုံတက်ချက်ကျမရေးနဲ့တိုင်ရင်သတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1905အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွယ်ဦးကပြောပြပေးပါဦးမယ်ရှင်
အမေရိကန်တပ်ဖွဲ့တွေခြေစက်ထားတဲ့ UN နိုင်ငံကစစ်ကန်တစ်ခုကို UN နိုင်ငံကပက်ထိန်တဲ့မစ်ဆိုင်းတုံးတရားစင်ညုံနဲ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့သမတ်တော်နဲ့ထွန်းနိုင်ငံကမင်းငုံပြောရမှာ UN ဘက်ကအလျှော့ပေးသွားပုံရတဲ့အကြောင်းပြောဆိုလိုက်ပါတယ်။ကြိုတင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့ UN တပ်ဖွဲ့တွေအသေးပြောင်းမရှိခဲ့ကြောင်းနဲ့ထိခိုက်ပျက်စီးမှုနည်းပါးကြောင်းလည်းပြောဆိုခဲ့တာပါ။UN နဲ့ American နဲ့နိုင်ငံကြားအခြေအနေတင်းမာနေချိန်မှာပဲသမရထရန်အနေနဲ့စီးရင်းနှီးနဲ့ဖြည့်ရှင်းတဲ့ဖြေရှာနည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်ဒီကနေ့မဲခွဲဆုံးဖြတ်မဲ့ဆုံးဖြတ်ချက်ထဲမှာတော့ UN ကိုလွှတ်တော်ကစစ်ပီးညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲ American တပ်တွေအနေနဲ့စစ်မတိုက်နိုင်အောင်တားမြစ်ဖို့လည်းရည်ရွယ်ထားတာပါဒီရနိုင်ငံတွေရမျိုးတော်လေရင်ဝင်ကနေပြန်တက်ပြီးမကြခင်မှာပဲပြတ်ကျော်သွားတဲ့ယူကရိန်းခီးတဲ့လေရာနောက်ပြန်လှည့်ဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေရင်မှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနဦးစစ်ဆေးခြင်းမှာတွေ့ရှိတဲ့အကြောင်းဤရန်စုံစမ်းစစ်ဆေးသူတွေကပြောပါရယ်ဤရန်ရပ်ဖက်လေချောင်းဖွဲ့ရဲ့ကနဦးစစ်ဆေးချက်အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကလေချောင်းပိုင်လေရာပြတ်မကျခင်မှာမီးလောင်နေတာကိုမြေပြင်ပေါ်ကလူတချို့နဲ့အနီးအနားလေရင်တွေတွေ့တဲ့အကြောင်းလည်းဖော်ပြထားပါရယ်မကြခင်မြန်မာနိုင်ငံကိုလည်းပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီချင်းပင်ရဲ့ခီးစဉ်တွင်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာသမ်းမြင့်ကနေပြည်တော်မှာသတင်းတောက်တွေကိုပြောလိုက်ပါတယ်။ရှီသတင်းပတ်တောက်ချာနဲ့စင်နေတွေမှာမြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပေမဲ့နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။
ကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.